လာမယ့်အင်္ဂါနေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ကြိုတင်မဲ့ပေးသူစုစုပေါင်း82တန်းကျော်ရှိသွားပြီဖြစ်လို့2016ခုနှစ်ကမဲ့ပေးသူရေအတွက်ရထွက်ကျော်သွားပြီဖြစ်ပါတယ်။2016ခုနှစ်ကမဲဆန္ဒရှင် 138.8 တန်းမဲ့ပေးခဲ့ကြတာဖြစ်ပါတယ်။အခုနှစ်ကြိုတင်မဲ့ပေးသူတွေထဲသုံးပုံနှစ်ပုံကစရိတ်ကနေမဲ့ပေးခဲ့ကြပြီးချက်နဲ့မဲဆန္ဒရှင်တွေကတော့လူကိုယ်တိုင်မဲ့ယုံတွေကိုတွားရောက်မဲ့ပေးခဲ့ကြတာဖြစ်ပါတယ်။Republican သမ္မတ Donald Trump နဲ့ Democrat သမ္မတ Joe Biden တို့အကြားရှင်ပြိုင်မဲ့အခုရွေးကောက်ပွဲကိုပါဝင်မဲ့ပေးသူအရေအတွက်က1908ခုနှစ်နောက်ပိုင်းအမြင့်ဆုံးရှိလိမ့်မယ်လို့ရွေးကောက်ပွဲဆိုင်ရာကြွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ Trump နဲ့ Biden နှစ်ဦးစလုံးရောဒုတိယသမ္မတ Mike Pence နဲ့ဒုတိယသမ္မတ Kamala Harris တို့ပါဘုံတုံးနေမှာမဲဆွဲစည်းရုံးရေးဆင်နေကြတာဖြစ်ပါတယ်။ Trump နဲ့ Harris တို့က Arizona ပြည်နယ်မှာမဲဆွဲစည်းရုံးနေပါတယ်။ဒီပြည်နယ်မှာ2016ခုနှစ်ကသမ္မတ Trump ကHillary Clinton ကိုအနိုင်ရရှိခဲ့တာဖြစ်ပါတယ်။